လေးစားရတဲ့သောတာရှင်များရှင်ကျမတို့မြမလူမျိုးများရဲ့အားသာချက်တစ်ခုကတော့လုံမိရင်မကြောက်မရွံ့ရဲရဲလှုပ်ရဲသူတွေဖြစ်ပါတယ်ဘဝကိုအရှုံးမပေးဘဲလောကဓာတ်ကိုရင်ဆိုင်နိုင်ကြပါတယ်ကျောင်းစာသင်ခန်းထဲနေရမယ့်လူငယ်တွေရဲ့ပခုံးပေါ်ခေဝင်ထမ်းဖို့ဖြစ်လာတော့လဲထမ်းနိုင်ကြပါတယ်ပခက်လွှဲသားချော့တေးဆိုရမယ်မိခင်တွေပခုံးပေါ်ခေါင်းပေါ်ခေဝင်ထမ်းဖို့ဖြစ်လာတော့လဲရွက်ပိုးနိုင်ကြပါတယ်တရားဓမ္မလုံနေရမယ့်အသက်ကြီးရင်သူတွေပခုံးပေါ်ခေဝင်ထမ်းဖို့ဖြစ်လာတော့လဲထမ်းနိုင်ခဲ့ကြပါတယ်အရှုံးမပေးကြပါဘူးဘဝကိုအစ်စ်ပြန်စနိုင်တဲ့ခိုင်မာတဲ့နှလုံးသားတွေရှိကြပါတယ်ဆင်းရဲဒုက္ခကိုရင်ဆိုင်နေရတဲ့အချိန်လူဘဝပျော်ရွှင်မှုကိုရနေတဲ့လူတစ်ယောက်လိုမဆန်းဆန်းမြင့်ကအခက်ခဲတွေ့တိုင်းပြုံးနေတတ်ပါတယ်အဲ့ဒီအခက်ခဲကိုထိုးဖောက်ရင်ဆိုင်နိုင်တဲ့တတ္တိမဆန်းဆန်းမြင့်မှာရှိပါတယ်ဘာဘာဦးတင်ဦးဒေါအောင်ဆန်းစုကြည်နဲ့အဖွဲ့ချုပ်လူငယ်တွေမဆန်းဆန်းမြင့်နေထိုင်ရာဒလမြို့နယ်ထဲမှာအတားအဆီးခံထားရပါတယ်။လယ်ကွင်းထဲမှာနေပူမိုးရွာဒီအတိုင်းနေနေရပါတယ်။စားစရာထမင်းဟင်းမရှိ၊တောက်စရာရေမရှိ၊အနီးအနားဖြတ်တန်းလို့မရဖြစ်နေတဲ့အခြေအနေကမဆန်းဆန်းမြင့်ရင်ကိုပူလောင်စေပါတယ်။လေးရမြောင်နေ့မှာမဆန်းဆန်းမြင့်အိမ်ကနေထမင်းညိုင်နဲ့ထမင်းထည့်ပြီးဘာဘာဦးတင်ဦးဒေါအောင်ဆန်းစုကြည်တို့ရှိတဲ့လေကွင်းဘက်ကိုထွက်ခဲ့ပါတယ်။မဆန်းဆန်းမြင့်ကိုဘဝကခံစားစေပြီးခံစားရခြင်းကသိမြင်စေခဲ့ပါတယ်။သိမြင်စေခြင်းကလမ်းစာကိုရှာတွေ့ခဲ့ပါတယ်။တားဆီးပိတ်ပင်ထားတဲ့အာဏာပိုင်တွေကမဆန်းဆန်းမြင့်ကိုဘယ်သွားမလို့လဲလို့ဟိန်းဟောက်ချင်းချောက်ခဲ့ပါတယ်။ဒီတော့မဆန်းဆန်းမြင့်ကကျမကဒလမျိုးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အမျိုးသမီးပါ။ကျမတို့ခေါင်းဆောင်တွေနဲ့ပါတီဝင်လူငယ်တွေကိုထမင်းကျွေးကျင်လို့လာခဲ့တာပါကျမကိုပေးခွင့်ပြုပါကျမတို့ခေါင်းဆောင်တွေလေကွင်းထဲမှာထမင်းမစားရတာလေးရက်ရှိပြီကျမစိုးရိမ်လို့ပါဒုက္ခကိုအောင့်ခံလို့ရတယ်ဗိုက်စာတာကိုအောင့်ခံလို့မရဘူးလို့ပြောလိုက်ပါတယ်အာနာပိုင်ကစကားပြောတဲ့ဆက်တွေနဲ့အထက်ကိုသတင်းပို့ကြပါတယ်အထက်အမိတ်နဲ့မဆန်းဆန်းမြင့်ထမင်းညိုင်ကိုလက်ခံပြီးမနက်ဖန်ကစပြီးအစားအစာလာပို့လို့ရပြီလို့ပြောလိုက်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စီယုံရေးခရီးစဉ်ရဲ့ဒလခရီးစဉ်မှာဘာဘာဦးတင်ဦးလူထုခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့ပါတီဝင်တွေပထမဆုံးစားရတဲ့ထမင်းကတော့မဆန်းဆန်းမြင့်ရဲ့ထမင်းပါပဲနောက်မှကျမတို့ကိုခရီးစဉ်မှာပါတဲ့လူငယ်တွေပြန်ပြောပြတာကတော့မဆန်းဆန်းမြင့်ပို့တဲ့ထမင်းကိုဒေါစုကလက်နဲ့စုပ်ပြီးအညီအမျှဝေပါတယ်တယောက်ကိုထမင်းတစ်စုပ်စီဝေပုံကြရပါတယ်လူငယ်တွေကကျွန်တော်တို့ကလူငယ်တွေဘာဘာနဲ့အန်တီပဲစားပါဆိုပေမဲ့ဘာဘာဦးတင်ဦးနဲ့ဒေါ်စုကလက်မခံခဲ့ပါဘူးဒီစကားကြောင့်မဆန်းဆန်းမြင့်တဲ့အတူကျမတို့အားလုံးဘာဘာဦးတင်ဦးနဲ့ဒေါ်အောင်ဆန်းစုကြည်ကိုပိုးပြီးလေးစားခဲ့ရပါတယ်မဆန်းဆန်းမြင့်ကတော့သူ့စံညာထမင်းလေးကိုစားရတဲ့သူတွေကိုပြန်ပြီးအားနာနေပြန်ပါတယ်အဲ့ဒီရက်ထဲမှာစီမံချက်ဆိုပြီးပလဖောင်းဈေးတွေတွေကိုအဖမ်းစီးညားနေလို့ပါ၏နှုတ်မဆိုစံကောင်းကောင်းလေးချက်ပြီးဟင်းတွေအများကြီးထဲ့သွားနိုင်ပါတယ်လို့ပြောရှာပါတယ်ပါတီစီယုံရဲ့ခရီးစဉ်တွေမှာအသက်အန္တရာယ်ထိပါတဲ့အထိအနှောက်ယှက်ခံခဲ့ရတဲ့ဘဘဦးတင်ဦးနဲ့ဒေါအောင်ဆန်းစုကြည်ကအသက်ရှင်အောင်ရုန်းကန်ခဲ့ပြီးပြည်သူလူထုအတွက်အသက်ရှင်နေပါတယ်နေအိမ်အကျယ်ကျုံကြခံနေရတဲ့ဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးဝတ်ပြုစုတောင်းပွဲကိုဘာသာကြားဆိုပေမဲ့မဆန်းဆန်းမြင့်ရွှေတကုံဇေဒီပေါ်မပြတ်တက်ပြီးအင်အားဖြည့်ခဲ့ပါတယ်။ဒလမြို့နယ်ကနေရန်ကုန်တဖက်ကန်းကူဇေယောင်းရွှေကုံတိုင်းအဖွဲ့ချုပ်ရုံးကိုလာညဒလကိုပြန်ကူးနဲ့မနာရပါဘူး။မဆန်းဆန်းမြင့်ခင်မုန်းကလည်းကြီးကြီးနက်နက်ခွင့်ပြုပါတယ်။ဇနီးခင်မုန်းနှစ်ယောက်ကာရနဲ့အလုတ်လုံရင်းသမီးတွေကိုလည်းတက်ကတူကြောင်းထားနိုင်အောင်ကြိုးစားရပါတယ်။အင်္ဂါနေ့ဝတ်ပြုစုတောင်းပွဲကိုလည်းမပြတ်မကွက်လာနိုင်အောင်ကြိုးစားရပါတယ်။နေလောင်နေတဲ့မဆန်းဆန်းမြင့်မျက်နှာညူညူကယုံကြည်ချက်အပြည့်နဲ့တက်ကြွရှင်လန်းနေတတ်ပါတယ်။မိခဲပြာဖုံးတတိမျိုးလဲမဆန်းဆန်းမြင့်မှာရှိတယ်ဆိုတာကိုဒလခရီးစဉ်မှာတည်းကကျမတို့တွေ့မြင်ခဲ့ရပါတယ်။နောက်တစ်ချိန်ကတော့အချိန်တရာကျော်အင်္ဂါနေ့ဝတ်ပြုစုတောင်းပွဲမှာပါ။စတင်မှာတန်ကအရေးခင်းမတိုင်ခင်တည်းကအာနာပိုင်ကသာသနာနယ်မြေရွှေတကုံဖျားရင်ပြင်းတော်မှာအပေါင်မြို့နယ်နတ်ကြီးတောင်လမ်းခွဲတစ္ဆာတောင်ဆရာတော်ကိုရိုက်နှက်ဖမ်းဆီးခဲ့ပါတယ်တစ္ဆာတောင်ဆရာတော်ကဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးအတွက်အင်္ဂါနေ့ဝတ်ပြုစုတောင်းပွဲကို အပေါင်မြို့နယ်ကနေလာခဲ့ပါတယ်။အင်္ဂါတော့မှာတတ်တက်လွတ်စွန့်ကပ်ပြီးဝတ်ပြူဆူတောင်းတဲ့အခါဆရာတော်ကိုထောက်လှမ်းရင်းနဲ့ကြန့်ခိုင်ဖွံ့ဖြိုးရေးကလူတွေဝိုင်းပြီးရိုက်ပါတော့တယ်။တတ်တက်လွတ်သစ်သီးစွန့်ပွဲတွေကိုပါဖျက်ဆီးပစ်ပါတယ်။ဆရာတော်ကိုရိုက်တဲ့ဒုတ်တွေကိုဝိုင်းဝန်းပြီးကြောနဲ့ခေါင်းနဲ့ကိုစားခံပေးသူကတော့မဆန်းဆန်းမြင့်နဲ့အင်္ဂါဝတ်ပြူဆူတောင်းသူတွေပါ။ရွှေတဂုံဖျားရင်ပြင်တော်ပေါ်မှာထောက်လှမ်းရေးကိုရဲရဲဝင့်ဝင့်ဥဆောင်ပြီးမတရားမှုတွေကိုထုတ်ဖော်ပြောဆိုသူကမဆန်းဆန်းမြင့်ပါပဲ။ဒေါန်ဆန်းစုကြည်ကိုလေးစားချစ်ခင်ရင်ပြည်သူလူထုကိုရောယဟန်တန်ဃာတော်ကိုပါစစ်အာဏာရှင်ကရန်သူလိုသဘောထားတဲ့ဆိုတာဒီအဖြစ်ပြက်တွေကသက်သေပြခဲ့ပါပြီ။ဖျားရင်ပြင်တော်ပေါ်မှာဆရာတော်ကိုရိုက်နဲ့တတ်တက်လို့စွန်းပွဲကိုကန်ကြောက်ဖြတ်စည်းတာကိုမြင်တော့ဖျားဘူးလားပြည်သူတွေကမတရားမလုပ်ကြပါနဲ့ဒါသာသနာနယ်မြေနင်တို့ငရဲကြလိုက်မယ်လို့ဝိုင်းអော်ကြပါတယ်တစ္ဆာတော်ဆရာတော်ကိုရန်ကုန်မလာရဆိုပြီးအပေါင်မြို့နယ်အထိအာနာပိုင်တွေကိုတိုင်လိုက်ပို့ခဲ့ပါတယ်လေးစားရတဲ့တောတာရှင်များရှင်တမိုင်းမှာမှတ်သားစရာရှိခဲ့တဲ့ဒလမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အမျိုးသမီးအဖွဲ့ဝင်မဆန်းဆန်းမြင့်တယောက်အချင်းထောင်ထဲမှာခေဝင်ကိုရွက်ပိုးပြီးသူ့ကိုပိုင်ဘဝကိုမြမပြီးပြည်သူလူထုအတွက်ပေးဆက်နေရပါတယ်ဘဝကိုတုံညနောက်ကအနှုတ်လက္ခဏာနဲ့ရင်ဆိုင်နေရပေမဲ့ရဲရင်နဲ့ခွန်အားတက်သည့်ရှိလို့သာစီးနှစ်ခုကြားမှာမရက်ဖဲဓမ္မဆိုတဲ့စီးတစ်ဖက်မှာမဆန်းဆန်းမြင့်ရက်တီနိုင်ခဲ့တာပါတောတာရှင်များမျှဝေခံစားနိုင်ကြပါစီကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ